ခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အာဆာခေါ်ရိုဟင်ဂျာကယ်တင်ရေးတပ်အကြောင်းပြည်တွင်းပြည်ပမှာအမျိုးမျိုးပြောဆိုရေးသားကြပါတယ်။အာဆာအဖွဲ့ကိုဆော်ဒီအရေဗျာအခြေစိုက်အုပ်စုကကူညီထောက်ပံ့နေတယ်လို့ရင်းမှုချုပ်ဝင်းထွန်းကပြောဆိုတာကိုအောက်တိုဘာ23ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြပါတယ်။ဒါပေမဲ့အာဆာအဖွဲ့ကတော့နိုင်ငံတကာအကြမ်းဖက်ဂိုင်းတွေနဲ့လုံးဝအဆက်အသွယ်မရှိဘူးလို့ဆိုပါတယ်။ဘူတီတော်မောင်တော်ကိုရိုဟင်ဂျာနယ်မြေလွတ်ဖို့အာဆာအဖွဲ့ကရည်ရည်တယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။ရခိုင်ပြည်ထနာကိုဂျီဟတ်ဘာသာရေးစစ်ပွဲအဖြစ်အသွင်ပြောင်းပြစ်ဖို့တရားလုံးအစ္စလာမ်အုပ်စုကစိတ်ဝင်စားနေပုံရပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်အင်ဒိုနီးရှားနိုင်ငံအာချေကျွန်းမှာစစ်တင်နန်းတပ်တူတွေရှိနေပြီးစစ်တိုက်ဖို့စီရင်ပေးထားသူ1000လောက်ရှိတယ်လို့သိရပါတယ်။အာဆာမအင်အား4000လောက်ရှိတဲ့အနေနဲ့2000နီးပါးရဲ့အမည်စီရင်ရထားတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောတာကို DBB သတင်းမှာဖော်ပြပါတယ်။အာဆာရဲ့လူအင်အားကိုမှန်းဆပြောဆိုနေတာကများပြီးခိုင်လုံတဲ့အထောက်အထားကတော့နည်းနေပါတယ်
။နိုင်ငံခြားသတင်းမီဒီယာတွေဟာအာဆာဂိုင်းအကြောင်းရေးတာနေပြီးရခိုင်ကထွက်ပြေးသူဥယေတိုးပွားပြီးဒုက္ခရောက်ရပုံကိုသာဦးစားပေးကြတာများပါတယ်။ရခိုင်ကထွက်ပြေးသူတွေဟာသူတို့ကိုလက်နက်ပေးဖို့စစ်တကောင်းမျိုးဆန္ဒပြပွဲမှာတောင်းဆိုကြပေမဲ့အာဆာနဲ့ဆက်ဆက်မှုရှိမရှိမသိနိုင်ပါဘူး။အာဆာလက်နက်ကန်အဖွဲ့ဟာဘာသာရေးယုံကြည်ချက်ကိုအခြေခံပြီးဖွဲ့စည်းထားတာမို့စိတ်ပိုင်းဆိုင်ရာမှာအောင်မြင်မှုကိုအဓိကထားပုံရပါတယ်။တိုက်ပွဲတွေမှာအာဆာဘက်ကအကြအဆုံးများပေမဲ့ဒုက္ခတွေပြဿနာကိုတကဘာလုံးအာယုံဆိုင်လာတဲ့အတွက်တေရဂျိုနတ်တယ်လို့ယူဆကြပါတယ်။ဘင်္ဂလီဒုက္ခသည်တွေကိုလူမှုရေးအကူအညီထောက်ပံ့တဲ့အစ္စလမ်အဖွဲ့အစည်းတွေရှိသလိုအစိုးရကိုတော်လှန်မှုပြင်ဆင်နေတဲ့တရားလွန်အစ္စလမ်ဂိုင်းတွေလည်းရှိပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကတော့အကြမ်းဖက်မှုကိုစတင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အာဆာအစိုးရအကြမ်းဖက်အဖွဲ့ကိုအပြင်းအထန်စတင်ရှုံ့ချတယ်လို့မြမအစ္စလာမ်ဘွေကြီးညာချက်မှာပေါ်ပြပါတယ်။တချို့ကလည်းအာဆာအကြမ်းဖက်လှုပ်ရှားမှုဟာဗမာအစိုးရတပ်တွေစစ်ဆင်မှုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့မြင်ကြပါတယ်။ဗမာစစ်ခေါင်းဆောင်ပိုင်းကိုဒဏ်ခတ်အရေးယူတာမျိုးလို့ဖို့အမေရိကန်နဲ့ဥရောပကစဉ်းစားလာတဲ့အထိအာဆာလှုပ်ရှားမှုကြေရိုက်လာပါတယ်။ဒါပေမဲ့မြမဟာအိန္ဒိယနဲ့တရုတ်စီကစစ်ပစ္စည်းတွေရယူနေတာမို့အနောက်တိုင်းဒဏ်ခတ်အရေးယူမှုဟာที่เอาเอาเมมุอลาอลาไม่ရှိจ้องမျက်မှောက်ကတမိုင်းကတက်တည်ပြနေပါတယ
်အာဆာလှုပ်ရှားမှုနောက်ကျောင်းကိုတည်နေတဲ့အိန္ဒိယအစိုးရကသာဘင်္ဂလီဒုက္ခသည်နဲ့အကျန်းဖက်ဂိုင်းတို့ရောထွေးဆက်တင်ဖြစ်နေပုံကိုသတိထားမိပုံရပါတယ်ဩဂုတ်လနှောင်းပိုင်းကစတဲ့လက်နက်ကင်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်3000လောက်သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောပါတယ်ရိုဟင်ညာပြဿနာကိုအစ္စလမ်တရားလွန်ဝါဒီသို့မဟုတ်ဘင်္ဂလားအကြမ်းဖက်လှုပ်ရှားမှုအဖြစ်ဗမာအစိုးရကဝါဒဖြန့်နေတယ်လို့လဲဆိုပါတယ်ရိုဟင်ညာကိုဘင်္ဂလီလို့မခေါ်ဖို့မြန်မာအစိုးရကိုထပ်တလဲလဲပြောရတယ်လို့လဲမမုတ်အလီကဆိုပါတယ်ဒီနေရာမှာရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြမ်းဖက်မှုနှိမ်နင်းရေးဟာရပ်တန့်နေမဲ့သဘောရှိပါတယ်အစ္စလမ်အစွန်းရောက်ဂျီဟတ်လှုပ်ရှားမှုမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆို့ထားပါတယ
်။ရခိုင်ဘင်္ဂလားဒေ့ရှ်နေဆက်တရင်းမှာကောလာဟာလနဲ့အမှားအရင်းတွေများတာကြောင့်အခြေအနေပိုဆိုးကုန်တယ်လို့မြန်မာပြည်ဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမဟောင်းအငိမ့်စားဗိုလ်မှူးချုပ်အနုပ်ကူမာချက်မာကပြောတာကိုအောက်တိုဘာ9ရက်နေ့ထုတ်ဒက္ခါထရီဘျူးန်သတင်းစာမှာဖော်ပြပါတယ်။1980ပြည်လူနှစ်ကစပြီးရိုဟင်ဂျာလက်နက်ကင်အဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ခဲ့တာမို့တရားလုံးအစ္စလမ်ဂျီဟတ်နဲ့မပတ်သက်ဘူးဆိုတာသဘောပေါက်ကြပါတယ်။ရိုဟင်ဂျာလက်နက်ကိုင်ရဲ့ခြေကုပ်စကားဟာစစ်တကောင်းဖြစ်ပါတယ်။ဒါကိုအာရဗ်ဒေသကအစ္စလမ်ဂျီဟတ်စစ်ပွဲနဲ့ဆက်ဆက်တယ်လို့ပြောဆိုတာမျိုးဟာနိုင်ငံရေးဝါဒဖြန့်ကျက်လို့ဖြစ်နေပါတယ်။ဒါကြောင့်အကြမ်းဖက်မှုကိုနေနေရမှာလက်နက်ကိုင်တိုက်ခိုက်တဲ့ဤတင်မကပဲအခြေခံပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့လည်းအရေးကြီးပါတယ်။ဒါကြောင့်အာဏာအကြံပေးကော်မရှင်ကထောက်ခံတင်ပြထားတာတွေကိုအလေးအနက်အကောင့်ထဲပေါ်ရပါလိမ့်မယ်။ဒေါ်စုဥက္ကဋ္ဌလုပ်ပြီးလူမှုဝန်ထမ်းဝန်ကြီးဒုဥက္ကဋ္ဌလုပ်တဲ့ရခိုင်ပြည်လူသားချင်းစာနာမှုအကူအညီအထောက်ပံ့ရေးပြည်내နေရာချတိုင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းဟာအာဏာကော်မရှင်ရဲ့ထောက်ခံတင်ပြမှုတစ်ခုဖြစ်ပါတယ်။ ဝင်ကြီးဌာနအဆင့်ရှိတဲ့ရခိုင်ရဲရယုံကိုတည်ထောင်ပြီးလက်တွေ့လုပ်ကင်ပြသဖို့အာဏာကော်မရှင်ကအကြံပေးထားပါတယ်ခင်ဗျာ။